မကဒေးဗစ်ဆိုင်ပါခင်ဗျာမြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲကြီးမကြခင်ကျင်းပတော့မှာဖြစ်ပါတယ်ဒီရွေးကောက်ပွဲဟာမြန်မာနိုင်ငံအတွက်ဘလောက်အရေးကြီးပါသလဲဆိုလိုတာကမြန်မာနိုင်ငံကိုဒီမိုကရေစီဘက်ရောက်အောင်ဘယ်အထိတွန်းပို့နိုင်လိမ့်မယ်လို့ထင်ပါသလဲခင်ဗျာ
I think it will push Burma toward more pluralism which is a first stage in the democracy process and after all
ဒီရွေးကောက်ပွဲဟာမြန်မာနိုင်ငံကို pluralism လို့ခေါ်တဲ့ဘဟုဝါဒဘက်ကိုပိုးပြီးတော့ရွေးရှားသွားစေလိမ့်မယ်လို့ထင်ပါတယ်။ဒါဟာဒီမိုကရေစီဖြစ်စဉ်တစ်ခုအတွက်ပထမအဆင့်ဖြစ်ပါတယ်။ဗိုလ်ချုပ်မူကြီးတန်းရွှေကဒီမိုကရေစီလို့ပြောတဲ့အခါစီကန်းရှိတဲ့ဒီမိုကရေစီလို့ဆိုထားပါတယ်။ဆိုတော့အခုဒီမိုကရေစီလို့ပြောတဲ့အခါမှာထိမ့်ချုပ်မှုတစုံတရာရှိနေလိမ့်ဦးမယ်ဆိုတဲ့သဘောပါ။စစ်တပ်ကလုပ်နေတဲ့ဟာဒါပဲလို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့ဒါဟာတော်တော်မြန်မာအရေးကြီးပါတယ်နံပါတ်1မြန်မာနိုင်ငံအနာဂတ်အတွက်လွတ်လပ်တဲ့ရွေးကောက်ပွဲအစဉ်အလာကိုချမှတ်ပေးတာဖြစ်ပါတယ်နံပါတ်2ကတော့ဒီရွေးကောက်ပွဲဟာမြန်မာနိုင်ငံရဲ့အနာဂတ်ပေါ်အနောက်ဖက်ခြမ်းကနိုင်ငံတွေအမြင်အတွက်တိတ်ပြီးတော့အရေးပါပါတယ်ဒါကြောင့်ဒီရွေးကောက်ပွဲဟာဘယ်ရှုထောင့်မှာပဲကြည့်ကြည့်အရေးပါလှပါတယ
်နိုင်ငံတကာရဲ့သဘောထားကိုမမေ့ခင်ဒီရွေးကောက်ပွဲအတွက်စင်ခေါ်မှုတွေဘာတွေရှိနေလဲဆိုတာကိုပြောစီရင်ပါတယ်ဘယ်လိုစင်ခေါ်မှုများရှိနေလဲလို့ထင်ပါတယ်ခင်ဗျာ
The challenges are, of course, partly administrative. It will be very difficult to handle a...
စင်ခေါ်မှုတွေကတော့ပထမစီမံခန့်ခွဲမှုပါပဲ။လွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲဖြစ်အောင်စီမံခန့်ခွဲရတာအခက်အခဲရှိနေပါတယ်။ဘာကြောင့်လဲဆိုတော့ဒီရွေးကောက်ပွဲမျိုးတိတ်လုပ်ခဲ့တာမျိုးမရှိလို့ပါ။1960လောက်ကတော့ရှိခဲ့ပါတယ်။ဒါပေမဲ့အဲ့ဒီရှေ့မှရောနောက်မှပါတိတ်ပြီးတော့မရှိခဲ့တော့ပါဘူး။ဒါကပြဿနာတစ်ခုပါ။နောက်ထပ်ပြဿနာတစ်ခုကတော့ရွေးကောက်ပွဲကျင်းပဖို့မဖြစ်နိုင်တဲ့နေရာတွေပါလုံခြုံရေးကိစ္စတခြားတိုင်းရင်းသားတွေအဖွဲ့တွေနဲ့ပြဿနာရှိနေတဲ့ကိစ္စတွေကြောင့်ရွေးကောက်ပွဲမလုပ်နိုင်တာတွေကပြဿနာပါပဲနောက်ထပ်တတိယပြဿနာကတော့ပုဂ္ဂိုလ်ရေးပြဿနာဖြစ်ပါတယ်မြန်မာနိုင်ငံမှာအာဏာကိုပုဂ္ဂိုလ်ရေးနဲ့ဆက်ဆက်မှုရှိနေခြင်းပါပဲတကယ်တော့ရွေးကောက်ပွဲဆိုတာပါတီတွေနဲ့တက်ဆိုင်ပါတယ်မြန်မာပြည်မှာဖြစ်နေတာကပုဂ္ဂိုလ်ရေးကိုနိုင်ငံရေးအာဏာနဲ့ဆက်ဆက်နေခြင်းပါပဲဒါကပြဿနာတရပါပဲ
ဆိုတော့ပြဿနာ3ရပ်ပါခင်ဗျာပထမပြဿနာတစ်ရပ်ကဒီလိုရွေးကောက်ပွဲမျိုးကျင်းပခဲ့ဘူးတဲ့အတွေ့အကြုံမရှိဘူးဆိုတဲ့ကိစ္စဖြစ်ပါတယ်အဲ့ဒါလိုအတွေ့အကြုံမရှိလို့စီမံခန့်ခွဲရခက်ခဲတဲ့ကိစ္စအပြင်တမင်တကာယူရကျင်းတဲ့စီမံခန့်ခွဲမှုကိုမမှန်မကန်လောက်တာရောမရှိနိုင်ဘူးလားခင်ဗျာ
Well I think the government really wants to do that because they recognize that a lot of what happens in the future will depend on this so in other wordsthey're getting a world bank loans asian development bank loans
ကျွန်တော်မြင်မှာတော့အစိုးရကဒီလောက်လုပ်လိမ့်မယ်လို့မထင်ပါဘူး။ဘာကြောင့်လဲဆိုတော့အကြောင်းကိစ္စတော်တော်များများကရွေးကောက်ပွဲပုံမှာမူတည်နေတာပါ။တနည်းပြောရရင်ကမ္ဘာ့ဘဏ်ချင်းကိုရရှိရေးအာရှဖွံ့ဖြိုးရေးဘဏ်ကနေအထောက်ပံ့ရရှိရေးကမ္ဘာတဝန်းလုံးကရရှိနိုင်မယ့်အကူအညီတွေဒါတွေကရွေးကောက်ပွဲအပေါ်မှာမူတည်နေပါတယ်။ဒါကိုအစိုးရကကောင်းကောင်းသဘောပေါက်ပါလိမ့်မယ်။ဒါပေမဲ့အစိုးရတွေကတယောက်မကျန်းဒီတန်တရာအဆင့်ကလူတွေပါသဘောပေါက်တယ်ဆိုတာမျိုးတော့မဟုတ်ပါဘူးဒါကလည်းပြဿနာတရားဖြစ်ပါတယ်ဘိုးအစိုးရကနားလေပြီးတော့အောက်ခြေဒေသကလူတွေကသဘောမပေါက်တာနားမလည်တာဟာပြဿနာပါပဲဆိုတော့အောက်ခြေအဆင့်ကလူတွေကရွေးကောက်ပွဲရဲ့ရက်လက်ကိုသူတို့စိတ်တမ်းကြဖြစ်အောင်လုပ်မယ်ဆိုတာမှောက်ရမှုပါပဲဒါပေမဲ့ဒီလုပ်ရတဲ့ဟာရွေးကောက်ပွဲတစ်ခုလုံးရဲ့ရက်လက်ကိုတော့မထိခိုက်စေဘူးလို့မျှော်လင့်ရပါတယ
်ဆိုရင်အခုရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်နေတာတွေကိုကြည့်မယ်ဆိုရင်နောက်တမှုရှိရလို့ထင်ပါလားခင်ဗျာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့ဗလိုက်မှုမရှိဘူးဂျာနေလိမ့်မယ်လို့မျှော်လင့်နိုင်ပါသလား
Very difficult to be neutral in Burma at this particular time so maybe there'll be problems
ဒီမှာနိုင်ငံမှာဗလိုက်မှုမရှိပဲဂျာနေမယ်ဆိုတာကတော့တိတ်ပြီးတော့ခက်ခဲပါလေအထူးသဖြင့်ဒီလိုအချိန်မှာပိုးပြီးတော့ခက်ခဲပါလေဒါဟာပြဿနာရှိနေမှာလေအကျက်ခတ်သမားတွေဆေလို့ကြမယ်အနောက်နိုင်ငံတွေအနေနဲ့အဆအဆအရအရအစဉ်ပြေချုံးပွေလိမ့်မယ်လို့တော့ကျွန်တော်မယူဆပါဘူးဒါပေမဲ့လွတ်လပ်ပြီးတော့တရားမျှတမဲ့ရွေးကောက်ပွဲဖြစ်ဖို့အတွက်သဘောရိုးနဲ့အားထုတ်ကြိုးပမ်းမှုဘလောက်ရှိမလဲဆိုတာပြသဖို့အရေးကြီးတယ်လို့ထင်ပါတယ်။ဒါဟာတိတ်အရေးကြီးတဲ့အဆင့်မှာချုံးမွေအဆင့်ပြေသွားဖို့လိုအပ်ပါတယ်
။နောက်ဒုတိယစင်ခေါ်မှုလို့ဆိုတာကတော့ငင်းငံရေးလုံခြုံမှုမရှိတဲ့နေရာတွေမှာရွေးကောက်ပွဲမကျင်းပနိုင်မဲ့ကိစ္စဖြစ်တယ်လို့ဆိုပါတယ်။အခုအချိန်ထိ MCA လို့ခေါ်တဲ့ဒီလုံခြုံအပြစ်ခတ်ရစဲရေးကိုလက်မှတ်မထိုးနိုင်ကြသေးပါဘူး။ထိုးဖြစ်မယ်လို့ထင်ပါလားတကယ်လို့မထိုးဖြစ်ခဲ့ရင်ဒီလိုမထိုးဖြစ်တဲ့ကိစ္စဟာရွေးကောက်ပွဲအပေါ်မှာဘယ်လောက်ထိတိုက်ခိုက်နိုင်မလဲထင်ပါလားခင်ဗျာ
Well that will affect the elections in local areas but also the government I think wants this not only to have a ceasefire
ဒါရီယာဒီတန်တရာရွေးကောက်ပွဲကိုတော့ထိခိုက်မှာပါပဲဘူအစိုးရအတွက်လည်း ဒီလိုအပြစ်ခတ်ရစရေးကိုမလုပ်နိုင်ရင်ဆက်လက်ပြီးတော့တိုက်ခိုက်တပ်ဖြတ်လုပ်နေနိုင်တဲ့အပြင်ဦးသိန်းစိန်အစိုးရရဲ့တည်ဝင်ဖြစ်မှုနဲ့လည်းဆက်ဆံနေတဲ့အတွက်တနင်္ဂနွေလုံးအပြစ်ရနိုင်ရင်တရားဝင်မှုကိုနိုင်ငံတကာကအတိမတ်ပြုကြရမှာပါဒါကြောင့်လည်းအရေးကြီးပါတယ်အဆုံးဖြတ်ပေးနိုင်တဲ့အချက် determining factor တရားတော့မဟုတ်ပါဘူးအစိုးရကတော့မြန်တပန်းစားစရာဖြစ်ပါတယ်နှစ်ပေါင်းများစွာအတွင်းအလုံးနဲ့မဟုတ်တော့တချို့တဝက်နဲ့အပြစ်ရနိုင်ရင်ကောင်းပါလေ
တတိယစင်ခေါ်မှုဆိုတာကတော့နိုင်ငံရေးဟာလူပုဂ္ဂိုလ်ရေးရာဖြစ်နေတဲ့ကိစ္စ personalization of politics လို့ဆိုပါတယ်ဒါဟာလူတို့ကမသိနားမလဲလို့ဒီလိုဖြစ်သွားရတာလားသူတို့မဟုတ်နိုင်ငံရေးသမားတွေကိုယ်၌ကတမင်လုပ်ယူတယ်လို့ထင်ပါလားခင်ဗျာ
This is a product not just of Myanmar but of all most traditional societies power
ဒါဟာမြန်မာနိုင်ငံတခုတည်းတွေမကပါဘူးရှေးယိုအစဉ်လာရှိနေတဲ့လူအဖွဲ့အစည်းတိုင်းမှာတွေ့ရတဲ့ကိစ္စပါအနာဟာလူပုဂ္ဂိုလ်တဦးချင်းနဲ့သာပတ်သက်နေပါတယ်။ဒါကတကယ်တော့ institution လို့ခေါ်တဲ့အဖွဲ့အစည်းတည်ဆောက်မှုတွေအားနည်းနေခြင်းပဲဖြစ်ပါတယ်။အနာရှိသူကိုဝန်းရံပြီးတော့သူ့ရဲ့လူတစ်စိတ်တစုဖြစ်လာတယ်။သူတို့ကခေါင်းဆောင်ကိုတစ္ဆာခံနေတည်ဆောက်ထားတဲ့အဖွဲ့အစည်းကိုတိတ်အလေးမထားဘူးဆိုတဲ့သဘောပါပဲ။ဒါဟာရွေးကောက်ပွဲအတွက်အရေးကြီးတာမဟုတ်ပါဘူး။တိုင်းပြည်ရဲ့အနာဂတ်တွေလည်းအရေးကြီးတဲ့ပြဿနာဖြစ်ပါတယ်။ဒါပေမဲ့အဖွဲ့အစည်းတည်ဆောက်မှုတွေအဖွဲ့အစည်းတွေခိုင်မာအားကောင်းလာတာနဲ့အမျှဒါဟာတဖြည်းဖြည်းမင်းပိန်သွားမှာဖြစ်ပါတယ်။ဒါဟာအချိန်ယူရမယ့်ကိစ္စပါ။ကျွန်တော်တို့အားလုံးရုတ်တရက်ချက်ချင်းအောင်ပွဲရကြင်ကြသူတွေပါ။အမေရိကန်ရောမြန်မာရောအားလုံးအောင်မြင်နေတယ်ဆိုတာကိုပြသခြင်းပါလေ။လက်တွေမှာမဖြစ်နိုင်ပါဘူး။နှစ်ပေါင်းများစွာကြာမြင့်မယ့်ကိစ္စပါ။ဒါပေမဲ့အခုတော့စစ်တပ်ထိန်းချုပ်မှုကလူမှုရေးစီးပွားရေးပညာရေးစတာတွေကိုလွတ်မြောက်ပြီးတော့ပွင့်လင်းလာခဲ့ပါပြီ။ဒါဟာလူပုဂ္ဂိုလ်တူးချင်းပေါ်အာနာစုစည်းတရှိနေမှုကိုတဖြည်းဖြည်းရောပါသွားစေမှာဖြစ်ပါတယ
်အခုလောလောဆယ်မှာတော့လူပုဂ္ဂိုလ်ရေးဒါ personality ဟာ issues လို့ခေါ်တဲ့တကယ်နိုင်ငံရေးပြဿနာတွေအချက်လက်တွေတက်ပို့ပြီးအရေးကြီးနေဆိုတဲ့သဘောပေါက်ခင်ဗျာ
personality prevails over issues personality prevails over institutions
ပုဂ္ဂိုလ်ရေးဟာနိုင်ငံရေးပြဿနာထက်အရေးပါပါတယ်ပုဂ္ဂိုလ်ရေးဟာအဖွဲ့အစည်းတည်ဆောက်ရည်တည်မှုထက်ပို့ပြီးတော့အရေးပါပါတယ်
ဆိုရင်အခုမြန်မာနိုင်ငံမှာအဓိက issues တွေအဓိကပြဿနာတွေနိုင်ငံအတွက်အရေးကြီးတဲ့တကယ့်အချက်လက်တွေကဘာတွေလဲခင်ဗျာအထူးသဖြင့်ဒီရွေးကောက်ပွဲမှာဘယ်လို issues တွေဘယ်လိုကိစ္စတွေဟာအဓိကအချက်ဖြစ်တင်ပါလဲခင်ဗျာ
To me the main issue since I think foreign policy is not a real issue in the right now the main issue is improving the lives of the people
ကျွန်တော်မြင်မှာတော့အဓိကပြဿနာဟာနိုင်ငံရချာဆက်ဆံရေးကတော့လောလောဆယ်အဓိကပြဿနာတည်းမဟုတ်ပါဘူးအဓိကပြဿနာကတော့လူတို့ရဲ့ဘဝအခြေအနေတိုးတက်ကောင်းမွန်လာစေဖို့ဖြစ်ပါတယ်မြန်မာနိုင်ငံဟာ1950ပြည့်လွန်တော့အရှိတောင်အာရှမှာအချမ်းသာဆုံးနိုင်ငံဖြစ်ခဲ့ပါတယ်အခုခါမှာအဆင်းရဲဆုံးနိုင်ငံဖြစ်နေပါတယ်ဒါဟာတကယ်စိုးစိုးရွားရွားပြောင်းလဲသွားတဲ့ဖြစ်ရဖြစ်ပါတယ်သူရရဲ့ညံ့ဖျင်းမှားယွင်းတဲ့မူဝါဒတွေကြောင့်ဖြစ်ပါတယ်အခုဓာတွေကိုပြည့်ပင်ဖို့ကြိုးစားပေမဲ့ချက်ချင်းမအောင်မြင်နိုင်ပါဘူးပြည်သူရေးရမူဝါဒအားလုံးလစာနည်းမှုကိုအခြေခံတဲ့အဂတိလိုက်စားမှုတွေလေသမားဝင်ငွေပြဿနာစိုက်ပျိုးရေးချင်းငွေပြဿနာလူတွေအတွက်တရားမျှတမှုရှိစေတဲ့လေယာဉ်မြေမူဝါဒဓာတွေဟာရွေးကောက်ပွဲမှာအလေးထားရမယ့်ကိစ္စရပ်တွေဖြစ်တယ်လို့ကျွန်တော်ထင်ထားပါတယ
်နောက်တစ်ခုမေးချင်တာကတော့ voters education ဖြစ်ပါတယ်မဲဆန္ဒရှင်တွေအတွက်ပညာပေးမှုပေါ့ခင်ဗျာအခုအရေးကြီးတဲ့ရွေးကောက်ပွဲကြီးမတိုင်ခင်မြန်မာနိုင်ငံကမဲဆန္ဒရှင်တွေဟာလုံလောက်တဲ့နိုင်ငံရေးအသိပညာတွေရွေးကောက်ပွဲဆိုင်ရာပညာပေးမှုတွေကိုခံယူခဲ့ကြရတယ်လို့ထင်ပါလားခင်ဗျာ
Oh that takes time I mean there are plenty of places in the United States where I say that voter education is not very good
ဒါဟာတိတ်အချိန်ယူရတဲ့ကိစ္စဖြစ်ပါတယ်ဒီအမေရိကန်ပြည်ထောင်စုတချို့နေရာတွေမှာလည်းမဲဆန္ဒရှင်တွေအတွက်ပညာပေးမှုဟာတိတ်မကောင်းလာပါဘူးဒါလည်းတကွာလုံးမှာဖြစ်နေရတဲ့ပြဿနာပါရွေးကောက်ပွဲအတွေ့အကြုံနည်းတဲ့စင်ရဲသားနိုင်ငံတွေမှာပိုးပြီးတော့ဆိုးပါတယ်ကျောက်ရမှာကငေရွယ်တဲ့ကျောင်းသားတွေကစပြီးတော့ရွေးကောက်ပွဲဆိုတာအရေးကြီးတယ်တရားမျှတမှုရှိရမယ်မဲဆိုတာအယောင်ဝယ်မဟုတ်ဘူးအချိန်ယူလုပ်ရတဲ့ကိစ္စဖြစ်ပါတယ
်ကျောင်းပညာရေးအပြင်တခြားဘသူတွေကများဒီနိုင်ငံရေးအသိပညာတွေမဲဆန္ဒရှင်တွေကိုပေးတင်နေလို့ထင်ပါလားခင်ဗျာ
The leadership has to do something I mean it is true it starts at the top I mean an uncorrupt leader
ခေါင်းဆောင်ဘင်းကလုပ်တင်ပါတယ်ခြားစားပျက်စီးမှုမရှိတဲ့ခေါင်းဆောင်မျှတမှုရှိတဲ့ခေါင်းဆောင်သူအစိုးရကိုအရင်ပြုပြင်ပြောင်းလဲပြီးတော့ပြည်သူလူထုကြားမှာပြုပြင်ပြောင်းလဲရေးဓာတ်တွေကိုလုပ်တင်တယ်လို့ထင်ပါတယ်။မှန်ရကိုပြောပြီးတော့လက်တွေ့ကြကြမလုပ်နိုင်တဲ့ခေါင်းဆောင်ဆိုတာမျိုးလည်းရှိပါတယ်။အဲ့ဒီလိုခေါင်းဆောင်တွေအများကြီးကျွန်တော်ထောက်ပြနိုင်ပါတယ်။တချို့ခေါင်းဆောင်တွေကတော့ပြောတဲ့အတိုင်းမဖြစ်မနေဖြစ်အောင်လုပ်တဲ့သူတွေဖြစ်ပါတယ်။ဆိုတော့ကဒါဟာမူဝါဒကောင်းနေတယ်မဟုတ်ပါဘူး။ကောင်းမွန်ထိရောက်တဲ့အကောင့်ထဲပုံမှုလည်းလုပ်ရမှာဖြစ်ပါတယ်။
ခုခါဒီရွေးကောက်ပွဲအတွက်မြန်မာနိုင်ငံအာဏာပိုင်တွေကနိုင်ငံတကာ observers တွေစောင့်ကြည့်အကဲခတ်တဲ့တွေကိုလက်ခံမယ်လို့ဆိုပါတယ်သူတို့ကဘယ်လောက်ထိရောက်ကြည့်ကြနိုင်မယ်လို့ထင်ပါလဲခင်ဗျာ
You've got thousands and thousands of polling places. You have 100 or 200 or whatever it is, observers, foreign observers. They're not important except as a symbol.
Taone, taone, chibi do shide meyong ni gu, nengan ya cha ga saongji lila du tiya niya lao ga saongji lila me sura ga ro tiya mu shide sura te yopya tete zari dbo da phit par le. Dage aman ake kha saongji me duri ga ro data kan saongji yi tama ri be phit par le me.မြန်မာပြည်ကိုယ်တိုင်အစိုးရမှုတဲ့ရက်ဖက်အဖွဲ့အစည်းတွေကအရေးကြီးပါတယ်အခြေအနေမှန်ကိုသူတို့ပဲပြောပြနိုင်မှာပါနိုင်ငံသားတွေမသိနိုင်ပါဘူးနိုင်ငံသားအကဲခတ်တွေဆိုတာကအရင်တုန်းကမဖိတ်ခေါ်ဘဲနဲ့အခုမှအစိုးရကလက္ခဏာဖြစ်တဲ့အတွက်ရုပ်ပြအနေနဲ့ပဲအရေးပါပါလိမ့်မယ
်မြန်မာမက်ဆန်ဒါရှင်တွေအနေနဲ့ဘယ်လိုကောင်းဆောင်တွေကိုရွေးသင်းတယ်မက်ပေးသင်းတယ်ဘယ်လိုအခြေခံမျိုးနဲ့ရွေးချယ်သင်းတယ်လို့ထင်ပါလဲခင်ဗျာ
Now I have to admit my prejudices I've been a political independent all my life
ဒီနေရာမှာကျွန်တော်အတွက်ပုဂ္ဂိုလ်ဆွဲဗက်လိုက်မှုကိုကျွန်တော်ဝန်ခံရပါလိမ့်မယ်ကျွန်တော်ဟာဘဝတစ်လျှောက်လုံးဘယ်ပါတီဝင်မှမဟုတ်ခဲ့ပါဘူးနိုင်ငံရေးအယူဆမှာလွတ်လပ်သူဖြစ်ပါတယ်ဒါမျိုးကျွန်တော်နှစ်သက်ပါတယ်တည်ငြိမ်မှုအရှိဆုံးခေါင်းဆောင်အမြင့်ကျယ်တဲ့ခေါင်းဆောင်ပြဿနာတွေကိုကြိုတင်ရှုမြင်ရပ်တည်တဲ့ခေါင်းဆောင်မျိုးကိုပုဂ္ဂိုလ်လိုက်ရွေးပြီးတော့ကျွန်တော်မဲပေးပါတယ်ပါတီကိုမရွေးပါဘူးဒေါ်အောင်ဆန်းစုကြည်ကပါတီကိုကြည့်ပါပုဂ္ဂိုလ်တဦးချင်းကိုမကြည့်ပါနဲ့လို့ဆိုပါတယ်ဒါဟာတိတ်ပြီးတော့အမြင်ကျတဲ့အယူဆလို့ကျွန်တော်မထင်ပါဘူ
းအဲ့တော့မြန်မာပြည်သူတွေကတော့ဒီလိုတွေးနိုင်မြင်နိုင်လိမ့်မယ်လို့ထင်ပါလားခင်ဗျာ
At the local level they know who these people are they know better than the media knows because of rumors of
ဒေသခံလူထုကဘသူဟာဘာလဲဆိုတာသိကြပါတယ်မီဒီယာတွေထက်လူထုကပိုးပြီးတော့သိပါတယ်အောက်ခြေလူအဖွဲ့အစည်းတွေကြီးရွာရက်ကွက်မြို့နယ်တွေကတိတ်ကြီးတာမဟုတ်ပါဘူးလူတိုင်းဟာလူတိုင်းကိုသိနေကြတာပါဒါပေမဲ့တခါတလေမှလည်းမှားမှာပါပဲအမေရိကန်ပြည်ထောင်စုမှလည်းဒါမျိုးတွေရှိတာပါပဲ